မင်္ဂလာပါမြမကဗျာလောကဟာတခြားတခြားနိုင်ငံကကဗျာလောကတွေလိုပဲစိတ်ဝင်စားစရာကောင်းလှပါတယ်ဟိုးအရင်ခေတ်အဆက်ဆက်လေးလုံးဆက်ကဗျာဘာသာရေးကဗျာတောဝေတောင်ဝေကဗျာအချစ်ကဗျာတွေကနေပြောင်းလဲလာလိုက်တာကဗျာဖွဲ့ပုံနီးနာမာယောဖွဲ့ကြတဲ့အကြောင်းအရာမာယောမြမကဗျာဆရာတွေရဲ့ကျေးဇူးကြောင့်ကဗျာရေးစည်းကတန်းနေလို့ဆိုရမှာပါကြားရတဲ့သတင်းတွေအခြေခံအစီရင်ခံရရင်2016ခုနှစ်ထဲမှာထုတ်ဝေခဲ့တဲ့ကဗျာတက်တက်စာအုပ်ပေါင်းက200ကျော်ပါတည်းဒီလိုစီအားကောင်းနေတဲ့မြမကဗျာတွေအကြောင်းမြမကဗျာဖွံ့ဖြိုးမှုသမိုင်းကိုစနစ်တကျသုတေသနပြုထားတဲ့စာအုပ်စာတမ်းရဲ့လို့ကိုယ်တိုင်တော့မတွေ့မိသေးတာအမှန်ပါပဲဒါကြောင့်မြမကဗျာဖွံ့ဖြိုးမှုအစဉ်ကိုစနစ်တကျပြုစုထားတာဖတ်ချင်တဲ့အာတီသပြင်းပြနေမိပါတယ်ဒီလိုအာတီသပြင်းပြနေစေမှာပဲ20ရာစုမြမကဗျာတရားဆိုတဲ့စာအုပ်ကိုတွေ့ရတော့ချင်ရဲပြေရပါတယ်20ရာစုမြမကဗျာတရားစာအုပ်က2019ခုဇန်နဝါရီလမှာကျင်းပခဲ့တဲ့နိုဘယ်မြမစာပေပွဲတော်ရဲ့အသီးအပွင်လို့ဆိုရမှာပါစာပေပွဲတော်ကရတစာပေကိုဥတီတဲ့ပွဲတော်ဆိုတော့ကဗျာရဲ့အခန်းကဏ္ဍကိုဘေးချမ်းထားလို့ရပါမလဲဒီတော့စာပေပွဲတော်ကျင်းပရေးကော်မတီကဒီလိုစာအုပ်တအုပ်ထုတ်ဖို့စီစဉ်တာပေါ့စီစဉ်တဲ့အခါစာအုပ်တအုပ်ဖြစ်လာဖို့ကဗျာရေးနေတဲ့ကဗျာဆရာတွေကိုတာဝန်ပေးပါတည်းအပြင်ကလူတွေစုရာဆောင်တာစီစဉ်တင်ဆက်တာတည်းကဗျာဆရာတွေကိုယ်တိုင်စီစဉ်တာပုံပြေဆုံးမယ်ဆိုတာတန်တရားပွားစရာမလိုဘူးထင်ပါတယ်ဒါပေမဲ့အလုတ်ကကဗျာဆရာကိုယ်တိုင်အတွေ့မလွယ်ခဲ့ပါဘူးလို့ရမယ့်အလုပ်သဘောကိုပထမကြည့်ပါအောင်1900တခုက2000ပြည့်နှစ်အထိနှစ်တရာအတွင်းရေးဖွဲ့ခဲ့တဲ့ကဗျာဆရာတရာရဲ့ကဗျာအပုတ်တရာကိုကောက်နှုတ်ပြီးစာအုပ်လုပ်ရမှာနှစ်တရာအတွင်းမှာပေါ်ထွန်းခဲ့တဲ့ကဗျာဆရာတွေကမနှဲမနှောထဲ့သိမ့်တဲ့ကဗျာဆရာတွေတဲကဟိုကဗျာဆရာကြံခဲ့ဒီကဗျာဆရာကြံခဲ့ဖြစ်သွားရင်ဒုက္ခကွယ်လွန်ပြီးကဗျာဆရာဖြစ်ဖြစ်တက်ရှိထင်ရှားကဗျာဆရာဖြစ်ဖြစ်ကြံခဲ့ရင်ဘယ်ကောင်းပါမလဲဒီလိုပဲကဗျာဆရာတဦးတဦးရေးသွားဖွဲ့သွားလိုက်တဲ့ကဗျာတွေကအများကြီးတည်းမှာလေးစားဆရာချစ်ခင်ဆရာကောင်းတဲ့ကဗျာတွေကတပုံတပင်အဲ့ဒီတပုံတပင်တွေကမှတပုတ်ကိုပဲရွေးထုတ်ရမှာလွယ်တဲ့အလို့မဟုတ်ပါဘူးနောက်ပြီးရွေးချယ်ဖို့ရတဲ့အချိန်ကလည်းလူတို့တောင်းတောင်းလေးလို့ဆိုပါတယ်ဒီအလို့လို့ရတာလက်ထဲကိုအာလူပူပူရောက်လာသလိုပဲလို့တာဝန်ယူထားတဲ့ကဗျာဆရာတွေမှတ်ချက်ချတာမလွန်ပါဘူးမလွယ်တဲ့အလို့ကြီးတစ်ခုကိုအဆင့်တစ်ဆင့်အထိပြီးမြောက်အောင်ဆောင်ရွက်လိုက်တဲ့ကဗျာဆရာတွေရဲ့ကျေးဇူးကြီးလှပါတယ်။ဘာကြောင့်လဲဆိုတော့20ရာစုမြမကဗျာတရားစာအုပ်ပါပါလေးဟာမြမကဗျာရေးစည်းကိုအတိုင်းတာတရက်အထိပြနိုင်နေလို့ပါပဲ။ကဗျာတရားကိုဖတ်ရင်က1900တခုက2000အထိကဗျာသမိုင်းကိုရေးတီတီမြင်ခွင့်ရလိုက်လို့ပါပဲ။2000ဆိုပေမဲ့2000မကပါဘူး။2000လုံးကဗျာတချို့ပါလိုက်ပါသေးတယ်။နှစ်တရာရှိပိုင်းမှာကဘင်းခေအကုန်းအင်္ဂလိပ်ခေအဲ့ဒီခေမှာကဘာသာရေးနဲ့ဆက်နွှဲလို့ဖြစ်ဖြစ်မဆက်နွှဲပဲဖြစ်ဖြစ်ယဟန်တော်တွေရဲ့ဩဝါဒကဗျာတွေကဆက်ရှင်တန်နေတုံးပေါ့မန္လေးဆရာတော်တို့လေဒီဆရာတော်တို့ရဲ့ကဗျာတွေဒီကြားတွေခစ်ကပြောင်းလာတော့အင်္ဂလိပ်အုပ်ချုပ်မှုစနစ်အောက်ကခါခါတီးတီးအတွေ့အကြုံတွေဖြတ်တန်းရတာပေါ့မောင်းထောင်ဦးကျော်လှရဲ့ကဗျာတွေဆိုသူခစ်သူကာလကိုအတော်ပြနိုင်တဲ့ကဗျာတွေပါဒီလိုပဲဆရာကြီးသခင်ကိုရောမှန်းကလည်းခစ်ကာလအနိဋ္ဌာယုံတွေကိုအညာမင်္ဂလာဆောင်လို့ကဗျာမျိုးတွေနဲ့မြင်သာအောင်ပြခဲ့ပါတယ်နည်းနည်းလေးနောက်ပိုင်းရောက်လာတော့တက္ကသိုလ်လောကကခစ်ဆင်းကဗျာဆရာတွေရဲ့အတန်ကိုကြားရပါပြီတွေးတာခေါ်တာရေးတာသားတာအစဉ်လာနဲ့မတူတော့ပါဘူးစာအုပ်ထဲမှာပြထားတဲ့ခစ်ဆန်းကဗျာဆရာတစုရဲ့စာရီကိုဖတ်လိုက်ရင်ရှေ့နားကစာရီနဲ့မတူတာအထင်သာပါမကြခင်မှာပဲတက္ကသိုလ်ပြင်ပလောကမှာလည်းထူးထူးခြားခြားကဗျာလမ်းဖောက်တဲ့ဆရာတွေတွေ့လာရပါတယ်တကုံတာယာတို့ကြည်ရီတို့လိုကဗျာဆရာတွေပေါ့အဲ့ဒီနောက်နားမှာတော့ကဗျာရှုကင်းကအယောင်သွေးစုံလိုက်တာအကြီးမားရောအညာမားရောအကြီးမားကဒေါင်းနွယ်ဆွေးတို့ငွေတားကြီးတို့အညာဘက်ကျတော့တင်မိုးမောင်စွမ်းကြီးကြီးအောင်စတဲ့ကဗျာဆရာတွေကိုနီးကိုဟန်နဲ့ကဗျာလမ်းသစ်ထွင်နေခဲ့ကြတာပေါ့အဲ့ဒီနောက်ပိုင်းမှာတော့ရေစည်းကတန်တဲ့တန်လာပါတယ်မိုးဝီကဗျာဆိုရာတွေမော်ရန်ကဗျာဆိုရာတွေဇက်တိုက်ဇက်တိုက်ထုံကားလာတာကိုမြင်နိုင်ပါတယ်စာမျက်နှာ190ပါတဲ့စာအုပ်ထဲမှာစာမျက်နှာ80လောက်ကစပြီးကဗျာအသစ်တွေကိုခန်းစားနိုင်ပါပြီမောင်စိန်ညီတို့မောင်သိန်းက ခိုင်တို့ကစပြီးစိုင်းဝင်းမြင့်တို့ကြီးစောအေးတို့အစုံပေါ့ကြပြားဖွဲ့တဲ့အခါရဲရင်လာလိုက်ကြတာလေအံ့ဩလောက်အောင်ပါပဲပုံသဏ္ဍာန်မှရောဘာသာစကားမှရောအကြောင်းအရာတွေမှရောပုံသဏ္ဍာန်မှဆိုရင်မြမကြပြားခိဦးကအရေးတယူထားခဲ့ကြတဲ့လေးလုံးဆက်ကာယံအခြေခံနဲ့ကွာခြင်းတိုင်းကွာနေပါပြီတချို့ကြပြားဆိုတာတွေကကာယံကိုမတုံးတလောက်အရေးမထားတလောက်ဖြစ်နေပါပြီဗစကားတွေတင်သွင်းခွင့်ပြုတော့မယ်ဆိုတဲ့သတင်းကိုသတင်းစာမှာဖတ်ခဲ့ရင်ဗစကားတစည်းပေါ်မှာငါရဲ့တမဒါကြီးရဲ့ထိုင်ကုန်အလွတ်တစ်ခုမှာနေရာဦးကြရင်တွေ့ကြငါတို့ကြပြားအကြောင်းပြောမိတယ်ဒီလိုဟာမျိုးဘာသာစကားမှာဆိုလဲထီထီရှားရှားတစ်တစ်လွင်းလွင်းအခုဆိုအရှိလေပိုင်းမှာစစ်ပွဲတွေအထူးလျှော်စေးနဲ့စစ်ပွဲဝင်နေကြပြီတဲ့အကြောင်းရာမှာဆိုရင်လေဆန်းဆန်းပြပြတွေရောနားလျာခက်တာတွေရောတွေးတယ်တို့အသေးနှလုံးတွေဟာတို့တစ်တာလို့တွေးမိရှုမိပန်းနည်းနည်းထက်တရားဓမ္မနည်းနည်းထက်ဆိုတာမျိုးကြပြားကအစစ်မပြတ်စီးဆင်းနေတာပါတချို့ကြပြားတွေကနားလေဖို့လွယ်မယ်တချို့ကြပြားတွေကရုတ်တရက်နားလေဖို့ခက်မယ်တချို့ကြပြားတွေကိုတော့လုံးဝနားလေခြင်းမှနားနယ်နိုင်မှာပေါ့ရှေးရှေးကြပြားတွေလိုပြည်သူကြားမှာဆွဲထင်ကြံခဲ့မလားကြံခဲ့ပါမလားဆိုတာကတော့သမိုင်းကဆုံးဖြတ်မဲ့အရာလို့ပဲသဘောထားရမှာပါကြပြားအမြင်အာရုံနဲ့တဲ့ကိုယ့်လိုလူတွေအတွက်20ရာစုမြမကြပြားတရားကအတိုင်းတာတရက်အထိထောက်ကူပေးနိုင်မယ်လို့ယုံကြည်ပါတယ်ရှင်စပီးမြင့်ပြီးလူမျိုးတင်ပါစေ